1368ခုနှစ်တပုဒ္ဒေလ6ရက်2006ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ညတွင်ပုဂ္ဂိုလ်မျိုးဓမ္မတုဒ္ဒတော်ရသာသနာ့ရိပ်သာ၌ကျင့်ပါအပ်သောဒုတိယကျင့်ဓမ္မနုပသနာပฏิပထံ9ရက်တရားစခန်းပြည့်သုံးပွဲ၌ဟောကြားအပ်သောဘုဇင်9ပါးမြတ်တရားတော်ဘုန်းကြီးတို့ဒီနေ့မှာဘောဇေခုနပါးနဲ့ဝိရိယတန်ဘောဇင်ဆိုတဲ့ဘောဇင်တစ်ပါးအကြောင်းဟောကြားလာကြမှာပေါ့ရှင်းဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူတဲ့စေနီယာသုံးလောကထွတ်ထာတပည့်ညုမြတ်စွာဘုရားရဲ့အဂဟံကိုသမသာဗုဒ္ဓကိုဘဂဝါကုံတို့ကိုအာယုံပြုပြီးတော့အလုံးနမောတသဘုရားရှိခိုးနဲ့ညီညီညာညာရှိခိုးပူဇော်ပြုတော်ကြရအောင်နမောတသဘဂဝါကုံသဟတောသမသာဗုဒ္ဓဘာအရဟတောလူမင်းနဲ့မင်းဇမမင်းတို့ဤဝစင်ကိုရောပူဇော်သူကိုခံတော်မူတတ်ပါပေထသောအရဟတော1500ကိလေသာမဝေကွာသောမူတ္တပါပိထသောအရဟတောစိတ်ကိုရာ၌ပင်မကောင်းမှုကိုပြုသောမမူပြောသောမမူကြံစီသောမမူတ္တပါပိထသောအရဟတောကိလေသာမံသဘုံဉဏ်ကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောသံသရာစေကန့်ကွက်တို့ကိုပယ်ဖြတ်ခုတ်ထွင်သုတ်တင်တော်မူတတ်ပါပိထသောသမ္မာသမ္ဗုဒ္ဓသာမဖောက်မပြန်တရားမှန်ကိုဆရာမကူတရားမူညာဖြင့်ထိုးတွင်၍သိမြင်တော်မူတတ်ပါပိထသောတတဘဂဝတောဣတရိယဓမ္မယသပိရိကာမတယတမိဘုံ၆တိနေပြည့်စုံတော်မူသောထုံမြတ်စွာဘုရားအာနမောဓမ္မာမိရခိုးပါ၏ရှင်ဘုရားနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မန်ကိုယ်လျောက်၍ကတော်ယူကျိုးလက်ဆုံးမိုးကရခိုးပါ၏ရှင်ဘုရားအလုံးပြားရှင်ကိုရှိခိုးပူဇော်ပါဘုရားရှင်ကိုရှိခိုးပူဇော်ပြီးတဲ့နောက်ဝိရိယပံဘောရှင်ဆိုတဲ့တ တရားတော်ကိုဟောကြားလိုက်ကြမယ်။ဘိန်းတော်တတိသံဘောရှင်ဓမ္မဝိစီယသံဘောရှင်ဆိုပြီးတော့ပုစိနှစ်ပန်းဟောခဲ့ပြီးပြီ။မညဘုံညာနိဗ္ဗာန်လို့ကိုရရှိဖို့အတွက်မဖို့နိဗ္ဗာန်တရားစီကိုရနိုင်တဲ့သူရဲ့လိုအပ်ချက်အင်္ဂါ9ချက်မှာတတိယမြောက်လိုအပ်တာသည်ဝိရိယသံဘောစဉ်ဝိရိယဆိုတဲ့သက္ကလုံကဘုန်းကြီးတို့ပြိတ္တအတွက်ရင်းမိပြီးသားဝိရိယဆိုတာပေးနေရမစို့လိုအပ်ပါလေလောကကြီးရာဓမ္မကြီးရာဒီနှစ်ဖြာသလုံးမှာဝိရိယမပါရင်အောင်မြင်မှုကိုမရနိုင်ဘူးလောကမှာပဲလုပ်ပဲကိစ္စဆောင်ရွက်ပြီးဖြစ်စီဝိရိယနဲ့ကြိုးစားအားထုတ်မှပြင်းမြောက်တဲ့အောင်မြင်နေထို့သူပါပဲတရားကြီးရာမှာကြီးလိုက်လို့ရှိရင်လည်းပဲဝိရိယမပါရင်မရဘူးဘုရင်တို့ကဲခတ်ကြည့်တယ်ပေါ့တချို့ကလောကကြီးရမှာဝိရိယဒီအာထုတ်ပေးမယ်လို့ဓမ္မကြီးရမှာဝိရိယနေတဲ့သူကတစ်မျိုးပေါ့တချို့တချို့ကျတော့လေဒီဓမ္မကြီးရမှာတော့ဝိရိယဒီကောင်းပါတယ်ဝိရိယဒီစိုက်ထုတ်ပါတယ်သို့တော်လည်းပဲလောကကြီးရကိစ္စတွေမှာလုံလောက်ဝိရိယမစိုက်ထုတ်ဘူးတဲ့ဒီလိုလူမျိုးလေရှိတယ်လောကကြီးဓမ္မကြီးအရင်နှစ်မျိုးစလုံးမှကြိုးစားပန်းစားနေလုံလောက်စိုက်ထုတ်တဲ့သူလေရှိတယ်ပေါ့သူကတစ်မျိုးနောက်တစ်မျိုးကြည့်လိုက်မယ်ဆိုလို့ရှိရင်လောကကြီးဓမ္မကြီးဘယ်အရင်မှမှဝိရိယစိုက်ထုတ်မှုမရှိတဲ့သူဆိုပြီးတော့ဒီလိုလူစားမျိုးကတစ်မျိုးလို့လေးမျိုးရှိတယ်ဘယ်နှမျိုးလဲဒီလိုမျိုးတွေမှာကိုယ်ပဲတည်းပါတည်းလို့ဒါသိရမယ်ပေါ့လောကကြီးရာဇီဝရေးဇီဝရေးလောကအတွက်ဆောင်ရွက်ချက်တွေမှာအကျိုးမှန်တဲ့တော့လောက်ပါရေးသို့တော်တမန်ကြီးဘက်မှာကြတော့ဒီလုံးလဝိရိယကိုနင်းနင်းမှမသုံးဘုရားတို့တရားလို့ဆိုတာလည်းပဲလောကဇီဝရှာသလိုလောကမှာပညာရှာသလိုပေါ့ကြိုးစားအထုံမှုရှိရတယ်စိတ်ပါဝင်စားမှုရှိရတယ်ကျိုးစားထုံးမှုရှိတဲ့သူနဲ့မရှိတဲ့သူအောင်မြင်မှုရတာချင်းဘလို့မှမတူညီဘူးဒီတော့ဓမ္မကြီးရမှာကျိုးစားထုံးမှုမရှိတဲ့သူဓမ္မကြီးရမှာမအောင်မြင်ဘူးပေါ့တခြားကြတော့ဓမ္မကြီးရမှာကျိုးစားတဲ့လောကကြီးရလုံးဝကိုခယူမဆိုင်ဘူးလစ်လူရှုထားတယ်ဒီလိုလူမျိုးကတော့နေတယ်ပေါ့သူ့ဘဝမှာသူရပ်တည်နေတာဒီဓမ္မအတွက်ပဲတရားသက်သက်ကိုသာအားထုတ်ပြီးတော့နေတယ်ဓမ္မကြီးကိုသာကြိုးစားလုံလောက်ပြုတယ်လောကကြီးဘာမှထဲမတွက်တော့အဲ့လိုလိုမျိုးကတော့အနည်းစုဖြစ်မယ်ပေါ့တချို့ကလောကကြီးဓမ္မကြီးအရင်နှစ်မျိုးစလုံးမှကြိုးစားတယ်ကဲလူဖြစ်နေတော့လူလုပ်တွေလုပ်တဲ့အချိန်ကမှလည်းပဲကြိုးစားပန်းစားနေနှစ်ဖူးကဖြည်းဖြည်းမှကြတဲ့အထိအားထုတ်တယ်တရားလောက်ကိုအားထုတ်ပြီဆိုတဲ့အချိန်ခါမှာလေထို့သူသည်ထို့ဝိရိယကိုမလျှော့တခါလေမောင်းတင်လာပြီးတော့ကျိုးစားပန်းစားနေအပိအကျင်းအားထုတ်တယ်လောကဓမ္မနှစ်ဌာနမှာဝိရိယနဲ့ပြည့်စုံတယ်သူလောကဓမ္မနှစ်ဌာနမှာဝိရိယနင်းနေမှမရှိတဲ့သူဘာမှမကျိုးစားဘူးလောကကြီးရာကြီးပွားဖို့အတွက်ချမ်းသာဖို့အတွက်အောင်မြင်ဖို့အတွက်ကိုလည်းပဲနှလုံးမသွင်းဘူးတရားရဖို့ဓမ္မကြီးရာကိစ္စတွေမှာလည်းပဲအာထုံမှုလုံးလဆိုင်မှုမရှိဘူးဆိုတဲ့သူတစ်မျိုးလို့အဲ့ဒီလူလေးမျိုးတွေမှာအကောင်းဆုံးသည့်လောကကြီးဓမ္မကြီးနှစ်ဌာနမျှတအောင်ဆောင်ရွက်တဲ့သူအရင်နှစ်ပါးမှကြိုးစားအာထုံနေတဲ့သူဖြစ်ဖို့တရားအရေးကြီးတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီတရားလုံးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဝိရိယသံဘောစဉ်မှာသိရမှသိဝိရိယရဲ့သဘောလက္ခဏာ
ဝိရိယဆိုတာဒီဘာလက္ခဏာရှိတုံးဆိုလို့ရှိရင်ဥတ္တာဟလက္ခဏာဘိနသဗိမာသုံးနေဥတ္တာဟလက္ခဏာဥတ္တာဟဆိုတာလုံးလပြုတ်နေတာကြောင်းကြဆိုင်နေတာအာထုတ်နေတာပေါ့ကြောင်းကြဆိုင်တယ်ဟာဒီလုံးကလုံးမရှိမဲ့ဒီလုံးကမလုံးလို့မဖြစ်ဘူးဒီတစ်ချိန်ကတရားထုံမှကြည့်မယ်ဒီတစ်နေ့ကအားထုံမှကြည့်မယ်ဘာလုပ်နေတော့ဆိုလို့ရှိရင်လုံးလာပြုတ်နေတစ်ချိန်နဲ့တစ်ချိန်တစ်နေ့တစ်နေ့ကိုယ့်ရဲ့စိတ်ကိုပို့ပို့ပြီးတော့တရားအယုံဘက်ကိုရောက်လာအောင်ကြိုးစားပြီးတော့ဆွဲဆောင်နေတယ်ဆွဲခေါ်နေတယ်ပေါ့ကြောင်းကြဆိုင်နေတယ်ပူပင်မှုနဲ့ကြောင်းကြမှုနဲ့အမထုံလို့မဖြစ်ဘူးမလုံလို့မရဘူးဒါလောက်ကိုလုံးရမယ်အလုပ်အဖြစ်မနေဆောင်ရရမယ်အလုပ်ဒါအရေးကြီးတဲ့အလုပ်ပဲလို့အဲ့ဒီလိုလုံးလာပြုအားထုတ်နေတာကြောင်းကြစိုက်နေတာဒီဝိရိယရဲ့လက္ခဏာဘာလက္ခဏာလဲဝိရိယရဲ့လက္ခဏာကဲတချို့ကဘုန်းကြီးတို့တရားလို့အားထုတ်နေဆိုတာဘာမှကြောင်းကြမစိုက်ဘူးပူပင်မှုလည်းမရှိဘူးတရားရခြင်းညမရခြင်းနေအားသွားခြင်းနဲ့ချိန်သွားမယ်နေခြင်းနဲ့ခြင်းနေမယ်အာထုတ်ခြင်းနဲ့ခြင်းအာထုတ်မယ်အာထုတ်ခြင်းနဲ့ခြင်းအာမထုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဒီတရားလုံးမှာကြောင်းပြမဆိုင်တဲ့သူပေါ့လုံးလာအာမထုတ်တဲ့သူအဲ့တော့ကြောင်းပြမဆိုင်ဘူးလုံးလာအာထုတ်မှုမပြည့်ဘူးဆိုလို့ရှိရင်ဘုရားပရိသတ်တရားရဖို့ဆိုတာလွယ်ရဲ့လားမလွယ်ဘူးတရားလောကလေးပဲခုနကလောကီကိစ္စလောကီရေးရအလုပ်တွေလိုပဲလုံးလာပြည့်ရတယ်ကြောင်းပြဆိုင်ရတယ်ကဲစီရောက်နေသူကလည်းပဲမနဲ့မိုးလင်းကစီရောက်ရမယ်ပဲချင်းအရာထားရမယ်ပေါ့။ရောင်းဝယ်သမားကလည်းပဲကြိုးစားတယ်စိုက်ကြိုးတဲ့သူကလည်းပဲပဲချင်းမှာဗတ်ဆိုင်ရမယ်ဗတ်လုပ်ရမယ်။ပဲချင်းကြလို့ရှိရင်တော့ငါပဲလုပ်ငန်းဆောင်ရရမယ်ဆိုပြီးတော့စိတ်ထဲမှာအမြဲတမ်းထားပြီးတော့ကြောင်းကြဆိုင်နေတာသည်ဥတ္တဟလက္ခဏာတဲ့အဲ့ဒါဝိရိယရဲ့သဘောလက္ခဏာ။နောက်တစ်မျိုးဘုန်းကြီးတို့ဝိရိယရဲ့ကိစ္စကိုကြည့်လို့ရှိရင်ဥပသမ္ပနရတ္တဥပသမ္ပနရတ္တဆိုတာအာပိထောက်ပံ့ရင်ကိစ္စရှိဝိရိယသည်အာပိတယ်ပေါ့ဒါကြောင့်တစ်ခါလေးကြားလို့ရှိရင်ဘုန်းကြီးတို့ပြိဿနားလည်အောင်ဘုန်းကြီးကဝိရိယကိုတွန်းအားလို့လည်းပြောတယ်ဝိရိယသည်ဘာအားလဲဝိရိယကတွန်းအားပြီးအာပိနေတာသည်ဝိရိယကဲလူနှစ်ယောက်တယောက်နဲ့တယောက်နဲ့ချင်းချင်းအားပေးကြတယ်မင်းဒါလေးလုပ်ပါအောင်လုပ်လိုက်ပါအောင်ဆောင်ရွက်လိုက်ပါအောင်ဒီတိုင်းပြင်မထားပါနဲ့ကုညီပါအောင်လုပ်ပါအောင်ဆိုပြီးတော့ဒီရနေပြီးတော့အားပေးအဲ့လိုအားပေးလိုက်ခြင်းအားဖြင့်ဘာဖြစ်လာတော့ဆိုလို့ချင်းစိတ်အားတွေတက်ကြွလာတယ်ဒီတော့ဝိရိယရှိတဲ့သူဝိရိယစိုက်ထုတ်နေတဲ့သူရဲ့စိတ်ကလည်းပဲအားတက်တယ်ပေါ့ဝိရိယရှိရင်အားတက်လာကဲဝိရိယကမရှိဘူးဆိုလို့ချင်းဘုန်းကြီးတို့ပြိတ္တအားရရောပြီးတော့မလုပ်ချင်တော့ဘူးမကန့်ချင်တော့သူသဖြင့်ဒီတရားလုံးမှာပုရုဇဉ်တွေအနေနဲ့တာမန်လူတို့အနေနဲ့တရားလုံးမှာမွေးလျော်ဖို့ဆိုတာမလွယ်ဘူးဒီတရားလုံးမှာမွေးလျော်နေအောင်ပျော်နေအောင်အားပေးနေရအဲ့လိုအားပေးနေတာဘသူကအားပေးမလို့ဝိရိယကအားပေးသူကအာသေးကိုယုံနဲ့ဓမ္မသက္ကရတွေရှုမှတ်နေတဲ့အခါမှာဒီယုံနဲ့အာယုံတွေလွတ်မသွားအောင်ထိမ့်ပေးတာကတတိယုံနဲ့အာယုံတွေမလွတ်တမ်းစောင့်ကြည့်နေတာဒီတတိပေါ့အဲ့လိုကြည့်နေတဲ့ယုံနဲ့တရားတွေကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းမှချင်းကလေးလင်းကလေးတိသွားတာကပညာချင်းချင်းလင်းလင်းတိသွားတဲ့ဓာယုတ်ဓာနံဒီသဘောတရားကယုတ်တရားဒီသဘောတရားကနံတရားလို့ပြည့်ပြည့်ချာချာကကနနာရှင်းကလေးသိတာဒီပညာနောက်တကဘုန်းကြီးတို့အဲ့လိုရှင်းရှင်းလင်းလင်းသိဖို့မလွတ်တမ်းကြည့်ဖို့အတွက်နောက်ကနေအားပေးနေရတာလောက်ပါဟဲ့ရှိပါဟဲ့မှတ်ပါဟဲ့လို့တွန်းအားပေးနေတာကဝိညာတွန်းအားပေးတာပါလေအဲ့တော့တရားလုံးကိုအားထုတ်နေတဲ့သူအတွက်လိုအပ်ချက်၃ခုဖြစ်လာပြီတတိယပညာရဲ့ဝိရိယပဲဘယ်မျိုးလဲပါတယ်တတိပညာဝိရိယ
ต้องมาปี่สงว่าอเมซอบุญเจ้าเตียนลูกก็ลุเตตูเตียนยะจินมาเลยสรุปสิดีตรงนี้ไม่ใช่หลบไม่หาวบ่ซินคนบาคนบาสะลงหลุเลยบ่เจนเนี่ยบ่ซินนี่ไม่ผิดไปบ่ไม่ผิดไปบ่ถ้าได้ฉีกันนี่เนี่ยบุญเจ้าปริตตามาฉีเนี่ยมาดิตติวิริยะปัญญาสิ่งอะไรแต่ละบ่แต่วิริยะเนี่ยต้องอาบิหางาลงมาขึ้นมั้ยอัธรมาขึ้นมั้ยถ้ายึดจิได้ลุ ดาลุกโกลงมาเมลงมาขึ้นมานี่ลงมาเมจุซะไล่ซ้ํามาผัดไล่ซ้ํามาปี้มณีนี่ป้อมณีนี่โหลบดุว่าไต่ต้นนี่แหละวิริยะก็ไต่ต้นนี่วิริยะก็ไต่ต้นอาภิเษกกันมาพระพุทธเจ้าชื่ออํานาจอ่ะไตกูอาญาได้สิทธิ์ดิก็เลยแต่จั๋วไปแล้วสิทธิ์อาดิแต่ๆป้ออะไรวิริยะดิบาลักษณะชื่อตรงสรุปขึ้นคุณน่ะก็ลงน่ะอัธรุปิได้ลักษณะ ဘလို့ကိစ္စရှိတော့ဆိုလို့ရှိရင်ထောက်ပံ့အားပေးတဲ့ကိစ္စနောက်တစ်ခုဘုန်းကြီးတို့ဝိရိယရဲ့ပစ္စုပ္ပန်လို့ပြောမှာပေါ့ဝိရိယပစ္စုပ္ပန်ကမဆုံးနေဘူးဝိရိယနဲ့တွန်းပီးနေတဲ့အချိန်မှာဘုန်းကြီးတို့ပြိဿနော်မဆုံးတော့ဟာဒီလောက်ငါလုံးမယ်တည်တည်ချာချာကြိုးစားနေတဲ့သူမဖြစ်ဖြစ်အောင်လုပ်တယ်မရရအောင်လုပ်တယ် ကိုယ်လုံးချင်းလည်းလောက်တကူကိုအောင်မြင်တဲ့ကိစ္စတစ်ခုမှာတခါတည်းတွင်တဲ့ပေးနဲ့ကျူးစားအထုတ်နေတော့နောက်ပြန်နှဲ့မယ်ဆိုတဲ့စိတ်ကူးမျိုးရှိကိုမရှိတော့မဆုံနေတဲ့သဘောရှိနောက်တခါဝိရိယသည်ဘုန်းကြီးတို့ပြိဿနောက်မဆုံတဲ့သဘောရှိကဲခုတို့တရားလို့အထုတ်တယ်အားမရမှာမဟုတ်ပါဘူးဖြစ်မှာမဟုတ်ပါဘူးဒီလောက်ဆိုလို့ရှိရင်တော်ပြီ တလောင်းအားထုတ်ရင်တော်ပြီဘောလို့စိတ်ကျော့သွားတာဒီဘာလို့နေလဲဆိုလို့ရှင်ဝိရိယလိုတယ်ပေါ့ဝိရိယလိုတဲ့အခါမှာစိတ်အားကလည်းကျော့သွားတယ်စိတ်ကလည်းကျော့လိုက်မဖြစ်ပါဘူးငါတလောင်းအားထုတ်လို့မှမရရင်ရမှာမဟုတ်ပါဘူးဖြစ်မှာမဟုတ်ပါဘူးလို့နောက်တော့သွားတာဝိရိယနေတာဝိရိယရှိနေတဲ့သူကြတော့ဘုန်းကြီးတို့ပြိဿဘတော်မှနောက်မတော့ဘူးလေရှိကိုသာတူးတူးပြီးတော့တက်သွားတယ်ဟာဒီအချိန်မရနောက်တစ်ချိန်
စိတ်တင်းနေနော်စိတ်ထဲမှာတင်းပြီးတော့မဖြစ်ဖြစ်အောင်လုပ်တယ်မရရအောင်အားထုတ်တယ်အဲ့လိုမဖြစ်ဖြစ်အောင်လုပ်နေတာအားထုတ်နေတာမရရအောင်ကြိုးစားနေတာဒီဘာလို့ဆိုလို့ရှိရင်ဝိရိယပံဘောရှင်ဘာတံဘောရှင်လဲအဲအဲ့တော့ဝိရိယတံဘောရှင်ဖြစ်လာဖို့အတွက်ဒီကံချက်လေးတွေပေါ့ဝိရိယတန်ဖိုးစီဘုရားပြိဋ္ဌာန်မှာမဖြစ်သေးရင်ဖြစ်အောင်လို့သိထားရမယ်ချက်ဆက်တစ်ချက်ပေါ့ရှိရမယ်ချက်ဝိရိယဖြစ်ကြောင်းဆက်တစ်ပါးအဲ့ဒီလင်္ကာလေးဘုရားတန်ကြည့်ပေးအလုံးလိုက်ပြီးတော့မှတ်ပါလိုက်ဆိုပါအပေဘေးမြင်အာနိသင်မှန်ကျင့်လန်းခြင်းခြင်းသံလင်းယုတ်တိအပေပေမြင်အာနိသင်မှန်ကျင့်လန်းခြင်းခြင်းသံလင်းယုတ်တိအပေပေမြင်အာနိသင်မှန်ကျင့်လန်းခြင်းခြင်းသံလင်းယုတ်တိကေနာ၄ချက်ဝိရိယဖြစ်ကြောင်းတရား၄ချက်ပေါ့ဝိရိယတရားတွေဖြစ်လာအောင်ကြိုးစားအထုံးမဲ့သူတည်တဲ့ဝိရိယတရားတွေဖြစ်ပေါ်စေဖို့အပေပေးကိုသင်ခြင်းရမေဝိရိယနေနေတယ်ဆိုလို့ရှိရင်ဘာသေးသင်ခြင်းမေအပေပေးကိုသင်ခြင်းရမေလူတယောက်ဆိုတာဘုန်းကြီးတို့ကိုရထားတဲ့တတဘာမှမကြောက်ဘယ်နေ့ပဲရပဲချိန်ခါမှာတရားမယ်ဆိုတာလေးပဲဘယ်သူမှတိတိကျကျခံဖမ်းလို့မရဒီနေ့လည်းသိနိုင်တယ်လက်ပြင်းလည်းသိနိုင်တယ်တလားတွင်တစ်နှစ်တွင်လည်းသိနိုင်တယ်ပေါ့ဒီတော့လူတယောက်ပြည်ပြီးပြီးပြီလားပြီးသွားပြီတဲ့ချိန်ခါမှာကိစ္စတစ်ခုပြတ်သွားပြီလားဆိုတော့မပြတ်သေးဘူးတန်တရားဆက်နေသေးရင်နောင်ဘဝဆိုတာရှိနေသေး ไอ้ตอนน้องว่ามาดูที่ย่องด้วยตั้วไหนเนี่ยลานยองย่องไหนเนี่ยลานยองขึ้นไปเลยสิอเป้นี้เว้ยจำไหนดิดูที่พี่เป้ตั้วไหนแกตะชั่วลูกเปียนขึ้นเตะชั่วนัดที่ยောက်เตะชั่วอเป้จะငရဲ့တပိဿာပိဋ္ဌာသူရကဲအပေလီဘုံတရားဓမ္မသာညာမထားဘူးဆိုရင်လည်းမညာဘုံညာလေးစီမထားရင်အပေပြီးဆိုတာကိုရှိမှစီနေတယ်အပေတကားဟင်းလင်းပွင့်နေတယ်ပေါ့မတရားဖို့တရားနေတဲ့ကတန်းစီပိတ်ဆိုမထားရင်ဘာတကားပွင့်နေအပေတကားပွင့်နေတယ်ငရဲ့တပိဿာပိဋ္ဌာသူရကဲဒီဘဝဒီကိုယ်သာကြောင့်ရင်ဆင်းရဲဒုက္ခအပေါင်းစုံနဲ့တွေ့ကြုံလိုက်မယ်ကိုယ်လေးဆင်းရဲမှာပဲစိတ်လေးဆင်းရဲမှာပဲကဲအခုရောက်နေတဲ့ဒုက္ခအခုကြုံရတဲ့ဒုက္ခဆိုတာအပေးဖွဲ့အပေးကြလို့ရှိရင်ဒီဒုက္ခတဲ့အဆပေါင်းများစွာများပြားတဲ့ကြီးမားတဲ့ဒါရက်ကိုအဆပေါင်းများစွာဆင်းရဲဒုက္ခရောက်နေရတဲ့ငရဲတရိစ္ဆာန်ပိတ်တာသူရကဲဒီအပေးပြီးကြီးငါမှရှိနေတော့အပေးပြီးကလွတ်အောင်တဲ့ငါသည်ကြိုးစားအားထုတ်နေရမေပေးပြီးကလွတ်အောင်မလုပ်နေရကပြင်းလို့ရှိရင်ဘုန်းကြီးတို့ပြိဿာအပေပြေးနှမ်းစဉ်းစားကြည့်လိုက်။မပြင်းနေလို့ရှိရင်ဗာတရားမသာညာမထမ်းရင်ဗာတရားမသိမထမ်းရင်ငါရဲ့တဏ္ဍာမတရားဓမ္မတွေရှိမနေဘူးဆိုရင်ဒီဘဝကသိလို့ရင်ငါသည်အပေကြနိုင်နေ။ကဲအပေကိုရောက်ခြင်းတဲ့သူမရှိဘူး။ပေကြခြင်းတဲ့သူရှိရလား။မရှိဘူးအပေမကြခြင်းလို့ရှိရင်ဘာလုပ်ရလဲ။ကြိုးစားနေရဝိရိယနဲ့စိုက်ထုတ်ပြီးတော့အားထုတ်ရ။ဟာဒီချိန်မှာငါခွင့်ရရနေတာ။အေးစီစီပြည့်ပြည့်စုံစုံချမ်းချမ်းသာသာငါတရားကျင့်ဝင်ရတာအမတမ်းမှကံကောင်းလို့။အဲ့တော့ဒီခွင့်ရငါရနေတဲ့အချိန်ခါမှာခွင့်ရအပြည့်ဝသုံးချပြီးတော့ကြိုးစားမှဖြစ်မယ်ပေါ့။ငါဒီကြိုးစားအထုတ်မှုလုံလာဝိရိယသာမရှိဘူးဆိုရင်အချိန်မရွေးအပေကြနိုင်တယ်အပေရောက်နိုင်တယ်အဲ့ဒီလိုအပေပီးကိုဆင်ញင်လိုက်ရင်လေဘုန်းကြီးတို့ပြိတ္တဝိရိယတည်းတက်လာတယ်ပေါ့ပြင်းတဲ့အချိန်ခါမှာဝိရိယနေတဲ့အချိန်ခါမှာအပေပီးဆင်ញင်ရကဲဝိရိယရှိနေတဲ့သူကြိုးစားအထုတ်နေတဲ့သူတက်ကတော့ဒီသဘောတရားဆင်ញင်နေစရာမလိုဘူးနော်တကယ်တမ်းကြိုးစားအထုတ်နေတဲ့သူတည်တည်ချာချာကြည့်ကြံနေတဲ့သူအပေပီးသာမှန်းပြီးတော့စဉ်းစားမိတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဝိရိယတည်းလွန်သွားရောမနေရတော့ဘူးဘက်တော့မှမကြည့်ရဘူးစားတော့မှမစားရဘူးတစ်ချိန်လုံးအရာအိတ်တာတွေစားတာတွေဘာမှမထားတော့ဘဲနဲ့အဲ့ဒါတရားကြီးပဲလုပ်တော့မေးဆိုပြီးတော့ဝိရိယရှိတဲ့သူအပေပြီးနှမ်းမြင်လိုက်တယ်ပေပြီးကိုတွေးလိုက်တယ်ဆိုလို့ရှိရင်သူ့အတွက်ဝိရိယကလွန်သွားတတ်တယ်အဲ့တော့ဘုရားတို့ပြိဿဝိရိယနေတဲ့သူကပေပြီးကိုမလုပ်ရမယ်ဆင်ញင်ရပေပြီးဆင်ញင်အာမိပင်မှန်ကျင်လန်းဆင်ញင်ပေပြီးမြင်အာနိသင်မှန်ကျင့်လန်းဆင်ញင်အာနိသင်နဲ့ဝိရိယရဲ့အကျိုးအာနိသင်တွေကိုမှန်ဆကြည့်လိုက်ပါဝိရိယရဲ့အကျိုးအာနိသင်တမှန်ဆပြီးတော့မြင်ကြည့်ငယ်လေးတွေကကိုယ်နဲ့အတူတကွပေါင်းတင်လာတဲ့ပေါင်းတင်မိတ်ဆွေငယ်ချင်းတွေရှိဒီထဲမှာကြိုးစားတဲ့သူလည်းရှိတာပဲကျင်းတဲ့သူလည်းရှိတာပဲဘုန်းကြီးတို့လည်းပဲအရာလူလောကကောပေါ့ညာလောကမှာကောမိတ်ဆွေတကယ်ချင်းအပေါင်းအသင်းတွေမျိုးစုံနဲ့ပေါင်းရ။အဲအဲ့မှာကြည့်လိုက်တဲ့အခါကျတော့ပြင်းတဲ့သူတွေဘရောမှအောင်မြင်မှုမရဘူးထွက်ထိတ်မရဘူးကိစ္စမပြီးဘူးပေါ့။ကျိုးလာအထုံးနေတဲ့သူသူ့တိုင်းတန်တဲ့သူတို့ဖြစ်ဖြစ်ထွန်းသွားတယ်ပေါက်မြောက်သွားတယ်အောင်မြင်သွားတယ်။ဘာကြောင့်သူတို့ဒီလိုမျိုးထွက်ထိတ်ရအောင်အောင်မြင်သွားကြတာတော့ကြီးပွားတိုးတက်သွားကြတာတော့ဆိုလို့ရှိရင်ဝိရိယရဲ့အကျိုးအာနိသင်ညာကဲ तू ကကြိုးစားတယ်ကိုကမကြိုးစားဘူးသင်ကြတော့ तू ကအောင်မြင်တယ်ကိုကမအောင်မြင်ဘူးဘာလို့တော့ကိုကပြင်းနေလို့ဝိရိယနေလို့ပေါ့အဲ့တော့ तू နဲ့ကိုနဲ့တူတူပဲတရားဓမ္မကြည်ကြံပွားများအားထုတ်တယ် तू လည်းကြည်နေတာပဲကိုလည်းကြည်နေတာပဲအာ तू ကတော့ဒီတရားတွေကြိုးတက်ပြီးတော့သိသွားတယ်တတိတတိပို့ပို့ပြီးတော့တရားတွေသိလာတယ်မြင်လာတယ်အစိတ်ကလည်းပဲတနေ့တဲ့တနေ့ငြိမ်သက်လာတဲ့အချိန်ကမှတရားဓမ္မတွေအားထုတ်လို့လည်းချမ်းသာလာ။ဟာကိုကဒီလိုမျိုးမဖြစ်ဘူး။တိုးတက်မှုကိုမညာဘူးဆိုတာဒီဘုန်းကြီးတို့ပြိဿာဝိရိယလိုလို့ပေါ့။ဘာလို့လဲ။တတိပညာဝိရိယ၃မျိုးမှာစောစောကတတိတရားတွေထက်သန်လာဖို့လေဝိရိယလိုတယ်။ ပညာတရားတွေစူးရှက်ထဲမြက်လာဖို့လည်းပဲဝိရိယလိုတယ်။နောက်ကဝိရိယနဲ့သာတွန်းအားပေးပြီးတော့ရှုမှတ်နေတယ်ဆိုလို့ရှိရင်သတိကလည်းတိုးတက်လာမှာပဲ၊ပညာကလည်းတိုးတက်လာမှာပဲ။သတိ၊ပညာ၊ဝိရိယ၃မျိုးမှာဘာကအရေးကြီးဆုံးတွန်းအားပေးနေဖို့အရေးကြီး။အဲ့တော့အာနိသင်ကိုမှန်းစားကြည့်လိုက်ပါလုံးလဝိရိယနဲ့ကြိုးစားအထုတ်မယ်ဆိုရင်လည်းကောင်းကျိုးချမ်းသာတွေကိုငါသိညမှာပဲကြိုးစားအထုတ်တယ်ကောင်းတဲ့နေရာမှာကြိုးစားအထုတ်တယ်ဆိုတာကောင်းကျိုးချမ်းသာတွေရစေဖို့ကောင်းကျိုးချမ်းသာတွေကိုရလာဖို့ဆိုတာမလွဲ့ဧကံပဲဝိရိယရှိတဲ့သူသည်ကောင်းကျိုးချမ်းသာတွေရလိမ့်မယ်အကျိုးတရားတွေကိုသင်ခြင်းကြည့်လိုက်လှမ်းညော်ပြီးတော့ကြည့်လိုက်ပေါ့အဲ့တော့ဒုတိယတစ်ချက်နေတဲ့ဘုန်းကြီးတို့ဝိရိယနေလို့ရှိရင်ဝိရိယရဲ့အကျိုးတရားတွေစဉ်းစားကြည့်နှမ်းညော်ကြည့်ဝိရိယကြောင့်ပေါင်းရောက်သွားတဲ့သူတွေကြီးပွားချမ်းသာတဲ့သူတွေဝိရိယရဲ့အကျိုးအာနိသင်တွေခံစားနေရတာတွေကိုနှမ်းညော်ကြည့်လိုက်ရင်လည်းကြိုးစားခြင်းစိတ်တွေပေါ်လာပြီးဝိရိယသံဘောစဉ်နဲ့ကြိုးစားအားထုတ်ပြီဆိုတဲ့ဒီတရားတစ်ပါးဖြစ်လာလိမ့်မယ်ဒါနှစ်ချက်ပေါ့နော်အပေသေးမြင်အာမိသင်မှန်နောက်တစ်ချက်ကကျင့်လန်းစင်ခြင်းဘာလန်းစင်ခြင်းရဘုရားရှင်ကိုယ်တော်မြတ်ကြီးသည်တရားဓမ္မကိုကျင့်တော်မူတယ်ဖွင့်တော့ခုအထုတ်နေတဲ့တရားဓမ္မသည်လည်းမြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားဓမ္မမြတ်စွာဘုရားဟောတဲ့တရားဓမ္မဒီတရားသမားကိုသိတော်မူမြင်တော်မူတဲ့ဘုရားရှင်ကိုရောင်မြတ်ကြီးဒီလက်ကိုယ်တိုင်ကြိုးစားကြင်ကြံတော်မူတယ်ဒီတိုင်းအလကားတော့ဖြစ်မညံပုံညာနိဗ္ဗာန်ဆိုတာဘယ်သူမှမညံ့ဘုရားရှင်ကိုရောင်မြတ်ကြီးဘုရားရှင်ကိုရောက်တယ်အရတမေညာသဗ္ဗညုတရှင်ညာတော်တွေကိုရတယ်ဆိုတာဒီလေးပဲကြိုးစားကြင်ကြံလို့ကဲလောင်းတော့သုမိတာဘွားကနေပြီးတော့ပါရမီတွေဖြစ်အဲ့ဒီမှာဝိရိယပါရမီမပါဘူးလားကျိုးစားအားထုတ်တဲ့အတွက်ကြောင့်မို့လို့တဘွားတဲ့တဘွားအသိဉာဏ်တွေတိုးတိုးလာတယ်။ရသဗျာရှင်ကိုရမြတ်ကြီးနောက်ဆုံးဘဝဘုရားဖြစ်မဲ့ဘဝမှာတော့မှကျိုးစားပြီးတော့ကြင်ကြံပွားများတဲ့ဒုက္ခရသရိယခင်းရင်းတဲ့အဖြစ်ခက်ခဲတယ်ဆိုတဲ့အခြင်းကိုရသဗျာဘယ်နှစ်နှစ်ကျင်သွား၆နှစ်တိုင်တိုင်ကျင်ရတယ်နော်။ဒါနောက်ဆုံးဘဝပါရမီတွေပြည့်စုံနေပြီဒီဘဝမှာကျင်းနေဧကံဘုရားဖြစ်တော်မယ်ပွင့်ငန်ဒီသေးသေးတော်မှာဘုန်းကြီးတို့မြတ်စွာဘုရားရှင်ပင်မခံဆင်းရဲခံသူမတူအောင်ခက်ခဲတဲ့တရားဓမ္မတွေတဲ့သူမတူအောင်ကျင်နိုင်ခဲ့တဲ့ကျင့်စဉ်တွေကိုကျင့်ကြံသွားတယ်ဘယ်နှနေ့ကျင့်လဲ6နှစ်နော်ကိုဘုန်းကြီးတို့ပြိဿကျင့်နေတာဘယ်နှနေ့ရှိသေး3ရက်ပဲရှိသေးနော်သိမကွာပါဘူး။ဟိုကပါရမီတွေပြည့်နေနောက်ဆုံးဘဝရောက်နေတဲ့သူတော်မှာ6နှစ်ကျင့်ပြီးသူတို့3ရက်လောက်နဲ့တရားမရလို့စိတ်ပြက်တယ်။ဟာငါတို့ကျင့်တာဘာမှလည်းမထူသေးဘူး။တရက်ရှိသွားပြီ၊2ရက်ရှိသွားပြီ။3ရက်ရှိသွားပြီဘာမှလည်းပြစ်မလာသေးဘူးဆိုပြီးတော့အားရရော့နေတယ်။ကျင့်လန်းလေးဆင်ခြင်ကြည့်လိုက်။ဘုရားရှင်ကိုယ်တော်မြတ်ကြီးဒီလုံးလဝိရိယနဲ့ကြိုးစားပန်းစားပြင်ပြတော်မူတယ်၊နှစ်ပေါင်းများစွာဘဝပေါင်းများစွာလေးတည်ခြင်းနဲ့ကမ္ဘာတသိန်းကာလကြာအောင်ပါရမီတွေဖြည့်ကျင့်ပြီးတာတော့မှ၆နှစ်တိုင်တိုင်ဒုက္ခရသရိယကိုကျင့်နေကျင့်နိုင်ခဲ့တဲ့အဖြစ်လူသားမန်တွေမကျင့်နိုင်တဲ့အဖြစ်မျိုးကိုကျင့်ကြံနေခဲအဲ့တော့တို့လေးပဲအဲ့ဒီသဘောမျိုးပေါ့ဘလောက်ပဲခက်ခဲဘသူတွေမကျင့်နိုင်ပါစေငါတို့ကျင့်နိုင်ရမယ်ကြိုးစားပြီးတော့ကျင့်ရမယ်ဘုန်းကြီးတို့မြန်မာစကားရှိတယ်ကြိုးစားရင်ပါဖြစ်တယ်ဘုရားဖြစ်တယ်နော်ကဲအဲ့ဒီစကားမှပဲကြည့်လိုက်ပေါ့ဘုရားဖြစ်တာတော့မှရူးရူးတန်းတန်းနဲ့ပေါ်ဒီပေါ်ဆာနေလို့ပြင်းနေလို့ရလားဘာလို့မှဖြစ်ကျိုးစားမှဖြစ်တယ်ကျိုးစားမှစားနဲ့ရှင်းပြတော်မူပြီးတော့ဟောကြားတော်မူတဲ့ဒီတရားဓမ္မသိမြင်တော်မူတဲ့ဒီတရားဓမ္မတွေကိုရအောင်သိမယ်တဲ့ရှင်းမယ်ဆိုရင်လေကျိုးစားမှရမယ်ဘာလို့မှရဒီတိုင်းထိုင်နေုံနဲ့ရမှာဧကစားကနေဘုန်းကြီးတို့ပြိဿတ်ရမယ်မထင်နဲ့အလွယ်လေးနဲ့တော့မရဘူးတရားလို့ဆိုတာလေကျိုးစားရနော်လောကကြီးရလောကအလုပ်တွေ ကိုဘယ်လောက်ကြိုးစားခဲ့လဲစဉ်းစားကြည့်ပေါ့စားပြတ်တဲ့သူတင်ကလည်းပဲအေးပြက်ခံပင်ပန်းခံပြတ်မှတ်နေရသွားခြင်းနဲ့မသွားရစားခြင်းနဲ့မစားရနေခြင်းနဲ့မနေရပြတ်နေရကစီဝါရှာတဲ့အချိန်ကလည်းနေဖို့မချောင်မိုးရမချောင်ကြိုးစားနိုင်တော့မှဖြစ်ထွန်းလာတယ်အောင်မြင်လာတယ်ဒီတိုင်းပဲပေါ့တရားဓမ္မကိုကြည့်ကြံပွားများတဲ့အချိန်ကမှလည်းကြိုးစားကြည့်ကြံနေရမယ်အပေသိမြင်အာတိသင်္မန်ကျင်လန်းခြင်းဖြင့်နောက်တစ်ချက်ကသံဃာတိနဲ့ဆိုင်တဲ့ပေါ်ဆွမ်းကိုယူသိရကိုစားတော့နေတဲ့အဟာရဘုံပေသုံးဆောင်နေတဲ့ဆွမ်းဆွမ်းနေတဲ့ဘုံပေစားတော့နေတဲ့သံဃာတော်ရှင်မြတ်ဒီဘာလို့ရမလဲယူသိရမေးဘာလို့ယူသိရမလဲဒါတူကြတန်းကြတဲ့အလူရှင်တွေစေတနာနဲ့သရတရားနဲ့လူရမ်းတာတဲ့ဆွမ်းဆွမ်းရင်းတွေပေါ့သူတို့ကဘလို့စိတ်ထားမျိုးနဲ့ဘလို့စိတ်ကူးမျိုးနဲ့လူရမ်းကြတာလို့ဆိုလို့ရှိရင်ဟာတရားဓမ္မကျင့်နေကြတဲ့အတုံးနေတဲ့ယောဂီသူတော်စင်တွေမပိမပန်ကြည့်ကြနိုင်ကြပါစေပွားများအထုတ်နိုင်ကြပါစေဒီဆွမ်းအာဟာရကိုဖုံးပေးကြတဲ့ချမ်းသာစွာနဲ့ကျင့်ကြနိုင်ပါစေဒီတိုင်းအလကားလူတာမဟုတ်ဘူးဘယ်လိုအခုဆွမ်းလူကြတယ်ဆိုတာဒီတရားကျင့်ဖို့လူတာဘာလို့ဖို့လူတာခတရားကျင့်ဖို့လူတဲ့ဆွမ်းကိုတရားမကျင့်ဘဲနဲ့ပြင်းပြီးတော့နေပြီးတော့စားလို့တင့်ပါမလားတင့်ဘူးတဲ့ရိုးရိုးသေးသေးစားမယ်ရိုးသေးတဲ့ဆိုတာဒါပဲသူ့ရဲ့စေတနာသရတရားပြန်ငဲ့ပြန်ထောက်မဖြစ်ဘူးတို့ဒီတိုင်းအဆောင်စားလို့တော့မဖြစ်ဘူးပြင်းပြီးတော့စားလို့တော့မဖြစ်ဘူးထိုက်တိုက်တန်တန်ငါတို့တည်တဲ့ကြိုးစားကြင်ကြံနေရမယ်ကျင့်ဖို့လူတဲ့ဆွမ်းဒါကျင့်ဖို့ကျင့်နိုင်ဖို့အားထုတ်နိုင်ဖို့အတွက်ဆန်းဆန်းသာသာနဲ့တရားဓမ္မတွေကျင့်ကြံနိုင်ဖို့အတွက်လူတဲ့နဲ့ဆွမ်းကိုယူပြီးလေးစားစွာနဲ့စိတ်ထားမယ်ဆိုရင်လေဝိရိယတွေဖြစ်လာတယ်ဘုန်းကြီးတို့အယမိတ်္တဆိုတဲ့အရှင်မြတ်တော်ဘာသီဟိုခိကပေါ့အဲ့ဒီအရှင်မြတ်ဒီယွမ်လေးတင်ကအမိပြုပြီးတော့တရားကျင့်အဲ့ဒီအချိန်ကမှသူ့အဓိကအားဖြင့်ထောက်ပံ့နေတာကပန်းမိနှစ်ယောက်ဆင်းရဲပါတယ်။ပြင်ပပမှလောက်ကန်စားတော့နေရတဲ့ပန်းမိနှစ်ယောက်ကဒီညာတော်အရှင်ရမိတ်္တကိုတကယ့်တန်းရင်ပမာသဘောထားပြီးတော့ဆွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါတဝတ္တာတွေထောက်ပံ့နေစဉ်နေတိုင်းအရှင်မြတ်ဆုံးကကြွပြီဆိုလို့ရှိရင်အဲ့ဒီကြွားတခြားအိမ်တွေကဆွမ်းလောင်းမိဖြစ်စေမလောင်းမိဖြစ်စေဒီသမီးနှစ်ယောက်ကတော့ဖြစ်မဖြစ်မနေလောင်းတခြားအိမ်တွေကလူတန်းနေဖြစ်စေမလူတန်းနေဖြစ်စေတဲ့ဒီအိမ်ကတော့အမြဲတမ်းစုတယ်သူ့အတွက်ကျေးဇူးများတယ်သမီးနှစ်ယောက်ပေါ့ဒီနေ့ကျတော့ရမိတ်္တရှင်မြတ်ဆုံးကကြွလာအချင်းကနည်းနည်းစောသွားတပိတ်လေးပိုင်းပြီးတော့အိမ်နောက်ရောက်လာတော့အိမ်ထဲမှာရှိနေတဲ့ဆင်းရဲတဲ့ဆင်းရဲသူမှမိသားစုနှစ်ယောက်တို့တို့တို့တို့နဲ့အမိဖြစ်တဲ့သူကသမီးကိုမှားနေတာငါသမီးတဲ့ခဏလေးကြာရင်းနဲ့သိရဲ့အကိုကြီးအရာမိတ်တာရှင်မြတ်ဆုံးကကြွလာတော့မေးအဲ့ဒီမှာသမီးရဲ့တဲ့ငါတို့ရှာရပွေလာစူးစမ်းတဲ့အထင်းကကောင်းစားဖြစ်တဲ့ဆွမ်းဆွမ်းရင်းနေလောင်းလိုက်ပါတူလိုက်ပါတဲ့တို့သမီးနှစ်ယောက်ကတော့ဖြစ်မင်းကညာကစားလို့ကျန်တဲ့သမီးများနေစားကြတာပေါ့အရှင်မြတ်ကိုကောင်းမွန်တဲ့အာဟာရတွေဆွမ်းဆွမ်းရင်းတွေကိုတောင်းသူဖို့အမေဖြစ်တဲ့သူကမှားကြတမီးကလည်းအမေစိတ်ချပါဘာမှမကူနဲ့တမီးလောင်းလိုက်ပါမယ်စိတ်ချပါပေါ့အဲ့လိုတမီးနဲ့ရောပြောနေတဲ့စကားခုနကအယမိတ်္တအရှင်မြတ်ကြားတော့စိတ်ထဲမှာထိခိုက်သွားစည်စမ်းတဲ့ဒီမိသားစုဒီတမီးနဲ့ရောပြည်တဲ့ငါနဲ့ရှင်မျိုးသားချင်းတော်ရလဲမဟုတ်ပါဘူးညီကောင်မောင်တို့လည်းမဟုတ်ဘူးတကယ်ကိုစေတနာသရတရားနဲ့သူတို့တည်တဲ့လူတန်းနေကြတယ်ထောက်ပံ့နေကြတယ်သူတို့လူပန်းထောက်ပံ့နေတယ်ဆိုတာကုသိုလ်ရအောင်လို့ကုသိုလ်ဖြစ်အောင်လို့လူနေတာငါကြည်ကြံပွားများအားထုတ်နိုင်တဲ့တရားသမားတွေကျင့်ကြံနိုင်စေဖို့လူတန်းနေကြတာအယမိတ်တာရှင်မြတ်တကယ်ကိုတရားကျင့်တဲ့အရှင်မြတ်ပဲတောကြောင့်မှတပါးနဲ့နေတရားအားထုတ်တဲ့တရားရှာဒါပေမဲ့လို့ကျင့်နေလိုက်ကြတနေ့နဲ့နဲ့သုံးနေ့လေးနဲ့တရားမရသေးဘူးဒီနေ့တော့ပြခုနကသမ်းမိနေရပြောတဲ့စကားကြတော့သူ့စိတ်ထဲမှာထိခိုက်သွားတယ်မဖြစ်ဘူးတဲ့ငါဒီသီဆွမ်းကိုပေါ့ပေါ့တန်တန်လူခံမယ်ဆိုရင်တော့မဖြစ်တော့ဘူး အလူရှင်ဖြစ်တဲ့တက္ကနကမကြီးရဲ့စေတနာသနာတရားကိုငါသည်ငဲ့ညာရမယ်ထောက်ထားရမယ်ကဲသူတို့ရှိလို့လူတန်းနဲ့မဟုတ်ဘူးမရှိတဲ့အထက်ကစူးစမ်းပြီးတော့လူရတာငါတရားဓမ္မကျင့်ကြံပွားများတဲ့သင်္ခါမချမ်းသာသာသာနဲ့ကျင့်ကြံနိုင်စေဖို့လူကြတာအဲ့တော့ကြိုးစားကျင့်မှဖြစ်မယ်တော့သူဆိုင်ရမယ်ဆွမ်းသူလူခိုင်းရမယ်ဆွမ်းကိုယူသေးတဲ့လေးစားအလူရှင်တွေရဲ့တရားတရားကိုလည်းပဲအလေးထားတယ်ပေါ့ငါဒီတရားသမားကိုကြိုးစားကျင့်မှဖြစ်မယ်ဒီဆွမ်းကငါလူခံဖို့တရားရမှဖြစ်မယ်အညမိတ်တရှင်မြတ်ဆွမ်းမခံသေးပဲနဲ့ပြန်လှည့်သွားကြောင်းပြန်သွားခါတိုင်းခါတိုင်းတော့တရားသမားကျင့်တာပဲအထုတာပဲခါတိုင်းကတလောက်စိတ်ထဲမှာတက်ကြွမနေဘူးဒီနေ့တော့အယမိတ်တရှင်များရဲ့စိတ်တွေကတက်ကြွနေတယ်တရားကျင့်ခြင်းစိတ်တွေပြင်းပြင်းထန်ထန်ဖြစ်တယ်တရားလည်းပဲသိကိုလိုချင်တယ်ရချင်တယ်အသေးစားကြိုးစားပန်းစားနဲ့ရှင်မပွားများလိုက်တဲ့မကြခင်မှာတခဏတွင်းမှာလေရှင်အယမိတ်တည်းယဟန္တာဖြစ်ပါလေရှင်ယမိတ်တဘာဖြစ်သွားဝိရိယကောင်းသွားတယ်နော်ဒီလိုကြတဲ့ဝိရိယနဲ့ကြိုးစားအထုတ်လိုက်တဲ့အချိန်ကမှသူစိတ်တွေကတိတ်ထက်တန်နေတရားရခြင်းစိတ်တွေပြင်းပြင်းပြပြဖြစ်နေတော့အရင်အရင်ကအထုတ်ပင်ထုတ်တော့လေတရားမရခဲ့ဒီနေ့ခေါ်မှာအလူရှင်ဖြစ်တဲ့တက္ကမကြီးနဲ့သုတမီပြောနေတဲ့စကားဟာတို့ဆင်းရဲခံလိုက်တယ်ငါခံလိုက်မယ်ရှင်မြတ်ကိုပဲလောင်းလို့မယ်ဆိုတဲ့ဒီစကားကြားတော့မှဝိရိယနဲ့ကြိုးစားပတ်စပ်ကြင်ကြံပွားများအထုတ်လိုက်တာဒီသူသည်တရားသမားကိုသိမြင်တယ်ယဟန္တာဖြစ်တယ်အဲ့တော့မှပြန်လာဆုံးခံတယ်နည်းနည်းနောက်ကျတယ်ပေါ့မသမီးဖြစ်တဲ့သူကစောင့်နေတယ်ဆွမ်းလောင်းဖို့ဟာဒီနေ့အရှင်မြတ်နောက်ကျလိုက်တာခါလိုက်ဒီရှင်ဆိုလို့ရှိရင်ရောက်နေပြီဒီနေ့နောက်ကျလိုက်တာလို့စောင့်နေတာအရှင်မြတ်ကလာတဲ့ချိန်ကမှခါလိုက်ခါလိုက်နေနဲ့မတူတော့ဘူးသွားပုံနဲ့ပုံနေပုံထိုင်ပုံအမူအရာတွေပြောင်းသွားပြီပုံစံတွေပြောင်းသွားပြီပေါ့အရင်ရင်ရက်တွေကသုံးခံကြွလာတာပါမန်ပုတ္တဆင်ယဟန်တပါဒီနေ့ယမိတ္တရှင်မြတ်တိပါမန်ပုတ္တဆင်ညာမဟုတ်တော့ဘူးယဟန်တာဖြစ်သွားပြီတူသေးလားမတူတော့ဘူးယဟန်တာရှင်မြတ်ဖြစ်သွားပြီတော်ဘုံလားဘုံနေဘုံတိုင်ဘုံနဲ့တရားဓမ္မနဲ့ရှိနေတဲ့ရှင်မြတ်တိတရားရှိတဲ့ရှင်မြတ်တိတိတ်ကိုအရာပြီးပြီးတရားများပေါ့သေသေးတတ်တတ်ကြည့်ညိုစရာမျက်နှာချင်းကလည်းပဲကြည်လင်းလို့ဝင်းပါလို့ပေါ့ထူကြတယ်ပေါ့ဒီနေ့သမီးတွေကဆွမ်းလောင်းလိုက်တယ်အရှင်မြတ်ကပြန်သွားညနေကျတော့အမေကြီးဖြစ်တဲ့သူကပြန်လာတော့မေးတယ်သမီးတွေအနောက်ကအရှင်မြတ်ကိုဆွမ်းလောင်းရလားမေးတယ်လောင်းပါလေဒီနေ့ခါတိုင်းနေနဲ့မတူဘူးတဲ့ဒီနေ့ဆွမ်းကကြွတာလေးပဲနောက်ကြသည်သွမ်းလူကကြားလာတဲ့အရှင်မြတ်ကိုကြည့်ရတာလည်းပဲတိတ်ကိုတတ်ပေတာပဲတိတ်ကြီးညိုစရာကောင်းတာပဲမိတဲ့ဒီနေ့ထူးကြတဲ့ဆိုတော့ဘုဒ္ဓဂမကြီးကသိတယ်ငါသားတော်ရဟန်းတော်တော်တရားရသွားပြီဒါရသွားတရားရသွားပြီကဲသူတရားရဖို့အတွက်ဘုန်းကြီးတို့ပြိဋ္ဌာန်ဖြစ်ပေါ်လာတဲ့ဝိရိယတွေဒီဘယ်ကနေစဖြစ်လာတာလဲဆိုလို့ရှိရင်သွမ်းကိုယူသိလို့ပါယုတ်သေးလို့လေကဲရမိတ်တရှင်မြတ်ကိုဘုန်းကြီးပြိတ္တတမူနာထားအခုလူနေတန်းနေကြတဲ့လူရှင်တွေဆိုတာကိုယ်နဲ့ဘာမှရှင်မေသားကြီးတော်တာလည်းမဟုတ်ဘူးကြီးကောင်းမတော်မလည်းမဟုတ်ဘူးသူတို့လူတွေထောက်ပံ့နေတဲ့သွမ်းသည်ဘာအယုံကြည့်ကြတာလို့ဆိုလို့ရှိရင်တရားဓမ္မကျင့်ကြံတဲ့အချိန်ကမှချမ်းချမ်းသာသာနဲ့ကျင့်နိုင်ကုန်ဒီယောဂီတွေမပင်မပန်းမကြောက်မကြဆာရတော့ရေးမပူမပင်ကြည့်စုံစုံနဲ့ကြင်ကြံနိုင်ပါစီလို့ဒီသားရှိတဲ့စိတ်ဓာတ်ကိုလေးစားမယ်ဆိုလို့ရှိရင်ကိုယ်ကဘာလုပ်ရမှာတော့ကြိုးစားပြီးတော့ကျင့်ရမယ်ဘယ်လိုကျင့်ရမှာလဲကြိုးစားပြီးတော့ကျင့်ရမယ်ပေါ့အဲ့ဒီစိတ်ဓာတ်တွေပေါ်လာပြီဆိုတော့လည်းတပြိုင်နက်ဘုန်းကြီးတို့ပြင်းတဲ့စိတ်တွေမရှိတော့ဘူးပေါ့ဝိရိယကြီးဖြစ်လာတယ်เนาะဒါဝိရိယဖြစ်ကြောင်းတပါးပေါ့ပြောဆိုကြည့်ပေပေးမြင်အာနိပင်မှန်ကျင့်လန်းစင်ခြင်းသွားလင်းယိုတိအမွေဖျားမြတ်ဇတ်အဖော်များအမွေဖျားမြတ်
สะพอมญาทุจามญาหันตรีจันมะกินลุภิญจองชาจุสาตุตวยลุภิญจองชาจุสาตุตวยอมวยพญาญะสัพพอมญาทุจามญาหันตรีจันมะกินลุภิญจองชาจุสาตุตวยလုံးละเทศนิตะวินจิตสัตติวิริยะผิดจองดิลุปิญชาวชาจูซาตุตวยလုံးละเทศนิตะวินจิตสัตติวิริยะผิดจองดิဝိရိယဖြစ်ကြောင်းဘယ်နှပါ7ပါးဝိရိယသံမောစဉ်ဖြစ်လာဖို့ဝိရိယဖြစ်ပေါ်စီနိုင်တဲ့အကြောင်း7ချက်ရှိတယ်နော်အမွေဆရာမြတ်စွာအဖော်များထူးခြားမြတ်ဟန်တွေးကြံမကင်ဘာလို့ဆိုလို့ရှိရင်အခုတရားဓမ္မဆိုတာဒီမြတ်စွာဘုရားရှင်အမွေပေါ့မြတ်စွာဘုရားရှင်ရဲ့အမွေကိုခံယူခြင်းနဲ့ငါသိတဲ့ဘုရားစကားကိုလိုက်နာမှဖြစ်မယ်ရှင်သုံးမှဖြစ်မယ်မိဘနဲ့သားသမီးမိဘတွေကသားသမီးအမွေပေးတယ်ပေါ့အဲ့လိုအမွေပေးတဲ့အချိန်ကမှမိဘစကားနားထောင်တဲ့သားသမီးကိုမိဘတွေကအမွေပေးခြင်းနဲ့ကဲမိဘစကားမှမလိုက်နာနားမထောင်တဲ့သူအမွေပေးလိုက်ပဲကုန်ပါပဲသားစကားမှမလိုက်နာဒီသားသမီးငါအမွေပေးဘာမှကြံမှာမဟုတ်ဘူးဆိုပြီးတော့မိဘတွေစိတ်ထဲမှာသူ့ကိုအမွေဆက်ခံခွင့်မပေးခြင်းမလွဲ့လာလို့မပြစ်လာလို့အတနာလုံးလို့ဒီလိုသာပြီးရင်ပြီးရမယ်တကယ်စိတ်ထဲမှာရှိတာကကိုယ်စကားနားထောင်တဲ့သူကိုကိုယ်အမွေပေးခြင်းနဲ့ပေါ့အခုတရားဓမ္မဆိုတာဒီမြတ်စွာဘုရားရှင်ရဲ့အမွေဘုရားတို့ကြည်ပြန်အားထုတ်နေတဲ့မညာဖွညာနိဗ္ဗာန်ဆိုတာဒီဘု து အမွေလေမြတ်စွာဘုရားရဲ့အမွေမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့တရားမွေကိုခံယူမဲ့ငါသည်ဘုရားစကားကိုလိုက်နာမှဖြစ်မေမြတ်စွာဘုရားရဲ့စကားလိုက်နာမယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဘာပြောတော့ဆိုရင်ကြိုးစားဖို့အားထုတ်ဖို့မကြင်မကြီးနဲ့ကြင့်ကြံပွားများဖို့ပဲပြောဟာဒီတိုင်းနေခြင်းတော်နေပြင်းမြင်နဲ့ပြင်းအိတ်ခြင်းနဲ့အိတ်အာမထုတ်ခြင်းနဲ့နေလို့မြတ်စွာဘုရားပြောတာဟောတာရှိလားအပိရာတိုက်တွန်းတာပဲရှိတယ်ဒီတရားတော်မှာကျင့်ကြံကြိုးစားအထုတ်ပါဒီဒီကြံကြကြိုးစားပါပါနဲ့ကျင့်ကြံပွားများပါနှလုံးသွင်းပါမညံ့ရအောင်ကျင့်ပါလို့ဘုရားရှင်ကိုရောင်မြတ်ကြီးဆုံးမတွေပြောကြားတယ်ဒီတော့ဘုရားစကားကိုနိုင်နာတဲ့သူသည်ကြိုးစားကျင့်နေတဲ့သူကြိုးစားကျင့်တဲ့သူမှာဘုရားစကားနားထောင်တဲ့သူပေါ့အဲ့တော့ကြိုးစားပြီးတော့မကျင့်ဘူးဆိုတဲ့သူဒီဘုန်းကြီးတော်ပရိသတ်မြတ်စွာဘုရားစကားနားထောင်တာလားနားမထောင်တာလားနားမထောင်တဲ့သူဘုရားရှင်ကအမွေပေးပါမလားမပေးဘူးဘုရားစကားကိုမလိုက်နာမကျင့်ကြတဲ့သူဘုရားရဲ့အမွေဖြစ်တဲ့တရားသမားကိုရဖို့ဆိုတာမဖြစ်နိုင်ဘူးအဲ့ဒါလေးကိုအမြဲတမ်းပြန်စင်းစားပြန်တွေးပေါ့ငါလိုချင်နေတာငါရချင်နေတာဒီတရားသူတရားမြတ်ဘုရားရှင်ရဲ့အမွေခံဖြစ်တဲ့တရားသူတရားမြတ်ကိုတည်းဒီအမွေကိုငါသည်ရယူဖို့ကြိုးစားနေတဲ့သူဖြစ်ရမယ်။တနည်းလုံးအမြောင်းတရသဣဒိယပုတ်လေးပါ။ဒီနေရာမှာဘုန်းကြီးတို့ပြိဿဒီကိုရောက်လာပြီဆိုတာရည်ရွယ်ချက်ကတရားကျင့်ဖို့တရားအထုတ်ဖို့ရောက်လာကြ။အာအကြောင်းမျိုးမျိုးနဲ့ပေါ့တရားတော်မှာရအောင်ရှာမယ်။ရတဲ့အချိန်ခါလေးနဲ့မှငါကြိုးကြည့်ကြည့်နဲ့ကျင့်ကြံပွားများအထုတ်မယ်ဆိုပြီးတော့တိုးတိုးလာကြတဲ့ရည်ရွယ်ချက်မပြောက်ဖြစ်နဲ့ပေါ့။ကျိုးသာပြည့်ကြံပွားများအာထုံမှုကိုငါသည်ပြုမှတ်သာနှင့်ဘုရားစကားကိုလိုက်နာသူဖြစ်လိမ့်မယ်။ဘုရားစကားလိုက်နာသူမှသာနှင့်ဘုရားရဲ့အမွေကိုခံယူရမေ။အဲ့ဒီတစ်ချက်စဉ်းစားပေါ့။နော်။နောက်တစ်ခါဘုရားရှင်ကိုရောင်မြတ်ကြီးသည်ထိုးကြတော်မူတဲ့မြတ်စွာဘုရားမြင့်မြတ်တော်မူတဲ့မြတ်စွာဘုရား
ထူကြမြတ်တော်မူတဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးသည်ကဲကိုယ့်ရဲ့ဆင်ရပေါ့ဘိန်းတော်ပရိသတ်ကမြတ်စွာဘုရားရဲ့တပည့်သာဝကဆင်ရနဲ့တပည့်ဆင်ရနဲ့တပည့်မှာဆင်ရဖြစ်တဲ့သူကလုံးလဝိရိယရှိဘိန်းတော်ဘုရားဖြစ်ကိုမရောက်ခင်လေးကမြတ်စွာဘုရားမှာဝိရိယတွေကရှိသေးလားဘုရားဖြစ်လာပြီဆိုတဲ့အချိန်ခါမှာလည်းပဲဝိရိယပြီမထုတ်တော့ဘူးလားအမထုတ်ဘူးလားဆိုတော့မြတ်စွာဘုရားဝိရိယဆိုက်ထုတ်တာပဲတနေ့တနေ့မှာအဲ့ချိန်ဆိုတာနိုင်ပြီးလောက်ပဲရှိကျန်တဲ့အချိန်ခါမှာဘာလုပ်နေလို့အချိန်ကြီးလုံလဝိရိယဆိုက်ထုတ်ပြီးတော့လုံလုံအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကြီးဒီဝိရိယဆိုက်ထုတ်တော်မူတဲ့မြတ်စွာဘုရားထူးခြားမြင့်မြတ်တဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့တပြည့်ဖြစ်နေတဲ့ငါဒီဘုရားတပြည့်ဖြစ်နေတယ်ဘိန်းတော်ပရိသတ်ဒီဘုသူတပြည့်လေဘုရားတပြည့်အခုကျင့်နေတဲ့တရားဒီဘုသူတရားလေမြတ်စွာဘုရားရဲ့တရားเนาะဒီတရားတွေအခုဘုန်းကြီးတို့သိလို့ဟောတာမဟုတ်ဘူးမြတ်စွာဘုရားဟောကြားတာလို့ဟောရတာအခုကျင့်နေတဲ့တရားဒီဘုရားရှင်ကိုယ်တော်မြတ်ကြီးပြီးတဲ့နိလန်းဒီလန်းစဉ်တိုင်းငါဒီပြည့်ကြံပွားများအထုတ်နေတယ်ဆရာသမားဖြစ်တဲ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဒီဝိရိယရှိတော်မူတဲ့မြတ်စွာဘုရားကဲဝိရိယရှိတဲ့မြတ်စွာဘုရားရဲ့တပည့်ကလည်းပဲဝိရိယနည်းရမှာလားဝိရိယရှိရမှာလားဝိရိယရှိမှဖြစ်မယ်ကြိုးစားဖြစ်မှဖြစ်မယ်အဲ့တခါတလေပြင်လာတဲ့စိတ်တွေဝင်ရင်ဘုန်းကြီးတို့ပြိဿအဲ့ဒါလေးတွေးလိုက်ရှင်းရှင်းလိုက်ပေါ့နော်တခါတလေအချိန်ကကြီးပြီးတော့အာငါတရားထောက်ရတာပြင်းလိုက်တာတချိန်လာလဲဒီယုံဒီနာမဲရှိတချိန်လာလဲဒီယုံဒီနာမဲရှိမိုးလင်းကနေမိုးချုပ်ဓာကြီးပဲငါရှုနေရတယ်ကြည့်နေရတယ်ဆိုပြီးတော့ကြီးငွေလာတဲ့အချိန်ကမှနှလုံးသွင်းဖို့ပေါ့။ညစာတရားကြီးကိုရောင်မြတ်ကြီးရဲ့တပည့်တော်ကဖြစ်တဲ့ငါဒီမပြင်းမကြီးကျင်းမဖြစ်မင်းနောက်တစ်ခါထူးခြားမြင့်မြတ်တဲ့ဇတ်တဲ့အခုဘုန်းကြီးတို့ပြိတ္တတို့အမိကောကယောဂီဆိုတဲ့အမိပေါ့ယောဂီဆိုတာကျင့်ကြံနေတဲ့သူယောဂီဆိုတာဘာလို့နေလဲကျင့်ကြံနေတဲ့သူမှယောဂီဆိုတဲ့အမည်ကိုရတယ်။မကျင့်မကြံမပွားမရပဲနေနေမယ်ဆိုရင်လည်းငါသည်ယောဂီအမည်ခံတိုက်သူမဖြစ်ဘူး။နော်။အဲ့တော့ကျန်တဲ့ယောဂီတွေဘာလုပ်နေကြ၊ကြိုးစားကျင့်နေကြ။ကျန်တဲ့ယောဂီတွေကြိုးစားပြီးတော့ကျင့်နေတယ်ဆိုလို့ရှိရင်ငါလည်းပဲယောဂီတွေနဲ့အမည်တူပေါ့။အခြေအနေတူအဆင့်တန်းတူ။အဲ့တော့ငါလည်းယောဂီတယောက်ပဲ။ယောဂီတရားဖြစ်တဲ့ငါဒီဒီတိုင်းနေလို့မတော်ဘူးကြိုးစားကျင့်မှဖြစ်မယ်အာထုတ်နေမှဖြစ်မယ်ဝိရိယကိုစိုက်ထုတ်ကကျင့်ကြမှသာလေငါဒီယောဂီအမိခံထိုက်သူဖြစ်လိမ့်မယ်ကိုယ်ပောင်းဝင်ကျင့်ကိုယ်အပေါင်းသင်တကယ်ကျင့်နေကြတယ်ပေါ့ကိုယ်နဲ့သတင်းသုံးပေါ်ဒီကြိုးစားကျင့်နေကြတယ်ဒုတကတရားကျင့်တဲ့ယောဂီတွေအာထုတ်နေကြအငါအမထုတ်လို့တော့မဖြစ်ဘူးသူတို့အာထုတ်တယ်လို့ငါအာထုတ်မှဖြစ်မယ်အာသူတို့ကျိုးစားသလုံးကားပြီလည်းပဲကျိုးစားမှဖြစ်မယ်။ကိုယ်ကမကျိုးစားမဲ့နဲ့နေလိုက်တဲ့ပေါ်ပေါ်တန်တန်နေလိုက်တဲ့ဆိုလို့ရှိရင်ကိုယ့်အတွက်နဲ့ကျန်တဲ့ယောဂီတွေပါတိတ်ခါကြတယ်။နာမည်ပြက်တယ်ပေါ့။ဒီပြင်းမျိုးတော့အရောက်ခံတော့မဖြစ်ဘူး။ငါကျိုးစားနေမှဖြစ်မယ်။ဒီလိုနှလုံးသွင်းလိုက်ရင်လည်းဘုန်းကြီးတို့ပြိဿမှာအာထုတ်ခြင်းစိတ်တွေပေါ်လာတဲ့စိတ်တွေတက်ကြွလာတယ်ပေါ့။အမွေပညာများဆက်ဖို့များထူးခြားမြတ်ဟံဇက်ကလည်းပဲမြင့်မြတ်နေပေါ့ဘလို့ဇက်ကမြင့်မြတ်တော့ဆိုလို့ရှိရင်ကိုသည်တီလာရှိနေတဲ့သူတရားရှင်နေတဲ့သူကိုဇာတိအဖြစ်ဘုန်းကြီးတို့ဇက်ဆိုတာဇာတိပဲအခုအိမ်မနေတော့ကတော့ဖြစ်ဘယ်မျိုးနေတယ်ဘယ်ရွာနေတယ်ဘယ်ဇာတိနေတယ်ပေါ့အခုဒီနေရာကိုရောက်လာလို့ရှိရင်အားလုံးဒီဘုန်းကြီးတို့ပြိဿတသွေးတဲ့တသားတဲ့တဆက်တဲ့ဖြစ်သွားတယ်တူတူပေါ့အဆင့်တူအတန်းတူဖြစ်သွားတယ်တရားအထုတ်နေတဲ့သူတွေဒီတော့ကိုယ်အပေါင်းသင်တငယ်ချင်းနေတဲ့ကျင့်ကြံပွားများနေကြတဲ့ဓမ္မမိတ်ဆွေတွေလည်းကျင့်ကြံနေကြတယ်အတူနေသူတွေလည်းပဲကျင့်ကြံနေကြတဲ့ချိန်ကမှငါသည်မကျင်မဲနဲ့နေလို့မဖြစ်ဘူးတွေးခြင်းရာတွေးနေလို့မဖြစ်ဘူးငေးခြင်းရာငေးနေလို့မဖြစ်ဘူးပေါ့ပေါ့တန်တန်နေလို့မဖြစ်ဘူးကြိုးစားနေရမယ်အဲ့ဒီသဘောမျိုးလေးပြန်စဉ်းစားလိုက်ရင်လေဘိနောပရိသတ်မှာဝိရိယသည်တက်လာမယ်ပေါ့နောက်တစ်ချက်ကပါပြောတော့လူပြင်းကြောင်ချာပါကြောင်ရမယ်ပြင်းတဲ့သူကိုကြောင်ပြင်းနေရမယ် ဒီချက်ကတော့ဖြစ်ဘောဇင်တရားတိုင်းမှာတူတူပဲသတိဖြစ်ခြင်းလို့ရှိရင်လည်းမေးတဲ့သူကိုချောင်းနေပညာရခြင်းနဲ့ဆိုလို့ရှိရင်ပညာနေတဲ့သူကိုချောင်းပါဝိညာဉ်ဖြစ်ခြင်းနဲ့ဆိုရင်လူပြင်းကိုချောင်းပါပြင်းသူကိုချောင်းပါလေပြင်းတဲ့သူနဲ့ပေါင်းရင်ကိုယ်လည်းပဲပြင်းတယ်ပေါ့ဘုရားတို့ဓာတ်ဆိုတာကူးဆက်တယ်ကဲကိုနဲ့တဲ့သူတွေကအာမထုတ်ဘူးဆိုလို့ရှိရင်ကိုလည်းပဲဟာသတို့လည်းပဲဒီလိုနေတာပဲသတို့လည်းပဲဒီလိုနေငါလည်းဒီလိုနေမယ်ပေါ့ကောင်းတဲ့အမှုချင်းကမကူးဘူးကူးဖို့ဆိုတာခက်တယ်မကောင်းတဲ့အမှုချင်းဆိုတာကကူးဆက်ဖို့လွယ်တယ်ပေါ့နော်အဲ့တော့ပြင်းတဲ့သူနဲ့သွားပေါင်းလိုက်ဟေ့တို့ဒီတစ်ချိန်လေးနားလိုက်ကြစို့တို့ဒီချိန်လေးတော့ပြေခိုးလိုက်ကြစို့အတို့နောက်ရမှာပဲတိချာအထုတ်တော့မဒီရတော့ပြည့်ဘာလို့ကြစို့ဆိုပြီးတော့အဲ့ဒါအဖို့ဆက်လိုက်ရင်သွားပြီပေါ့ပြင်းတဲ့သူနဲ့ပေါင်းရင်ကိုယ်လေးပဲပြင်းနော်ဒါကြောင့်အခုဒီတစ်ချက်မှတ်တာလူပြင်းရှောင်ရှာဘာရှောင်ရမလဲပြင်းတဲ့သူကိုရှောင်ရမလဲအဲ့တော့ဘုန်းကြီးတို့ပရိသတ်ကိုတူတူလာတဲ့သူကပြင်းနေတယ်ဆိုလို့ရှိရင်သူများကိုယ်မပေါင်းတော့ဘူးနော်ဝိုက်ပယ်ခံရမှာပြစ်ပယ်ခံရမှာအဲ့တော့အဲ့ဒီပြည့်ပြည့်ရောက်လို့တော့မတင်တော့ဘူးပညာရှိသူတော်ကောင်းတွေကပြင်းတဲ့ငါ့ကိုယ်ရဲ့ရှောင်ရှားသွားကြလိမ့်မယ်ငါသည်ပြင်းနေမယ်ဆိုရင်လည်းပညာရှိသူတော်ကောင်းတွေငါ့ကိုအပေါင်းအသင်းမလုပ်ပဲနဲ့နေကြလိမ့်မယ်ခါလေးနှလုံးသွင်းလိုက်တွေးလိုက်လို့ရှိရင်လည်းပဲစိတ်ဓာတ်တွေအားရလာတယ်တက်ကြွလာတယ်နောက်မဆုတ်ကျင်တော့ဘူးမဖြစ်မနေလုပ်မယ်ပေါ့မရရအောင်ငါပြင်းမယ်မရရအောင်အားထုတ်မယ်ဆိုတဲ့စိတ်ထားမျိုးတွေဖြစ်ပေါ်လာနိုင်မယ်နောက်တစ်ချက်ဘာနဲ့တွဲမယ်ကြိုးစားသူတွဲဘယ်သူနဲ့တွဲမယ်ကြိုးစားတဲ့သူနဲ့ပေါင်းပင်နေရမယ်တွဲရမယ်အရေးကြီးတယ်ပေါ့ပေါင်းပင်နော်မိတဲ့သူနဲ့ပေါင်းရင်ကိုယ်လည်းမိပညာနေတဲ့သူနဲ့ပေါင်းပင်ရင်ကိုယ်လည်းပညာနေတယ်ဝိရိယနေသူနဲ့ပေါင်းမယ်ဆိုရင်ကိုယ်လည်းပဲဝိရိယတွေနေလာတယ်ကျူစာအထုတ်သူနဲ့ပေါင်းလို့ရှိရင်ဘုန်းကြီးတို့ပြိဿာကဲပဝန်းကျင်ကသူတွေကကျူစာနေကြတယ်ကိုနီနာသူနေပြီကျူစာနေတယ်ဆိုရင်ကိုလည်းမနေနိုင်ဘူးနော်အကုန်လုံးအထုတ်နေတယ်တယောက်မှကျကျူစာနေတယ်ဆိုလို့ရှိရင်ကိုတယောက်သေးဒီတိုင်းနေဖို့ဆိုတာစိတ်ထဲမရှိတော့ဘူးမနေရဲတော့ဘူးငါလည်းအထုတ်မယ်ငါလည်းကျင့်မယ်ငါလည်းကျူစာမယ်ပေါ့ဒီစိတ်ထားမျိုးဝင်လာအောင်လက်ကျူစာတဲ့သူနဲ့တွဲရမယ်ကျူစာသူနဲ့ပေါင်းတင်ရမယ်လုံးလတဲ့နဲ့သဝင်ဖြစ်တဲ့လုံးလတရားတွေထဲမှာကြိုးစားထုတ်တဲ့ဝိရိယတရားတွေဒီထဲမှာစိတ်ကိုနှိမ့်မြုပ်ပြီးတော့ထားရမယ်ဘလို့နေလို့ရှိရင်အာထုတ်ဖြစ်မှလည်းဘလို့နေရင်ရှင်းမြတ်မှလည်းဘလို့ကြိုးစားရင်တော့ဖြစ်ငါဒီဝိရိယတွေတိုးတက်လာမှလည်းဆိုတာကိုအမြဲတမ်းတွေးတောဆင်ခြင်နေမယ်ဆိုရင်ဝိရိယတန်ဖိုးစဉ်ဖြစ်လာလိမ့်မယ်ဘာတန်ဖိုးစဉ်လဲဝိညာသံဃောစဉ်ဝိညာသံဃောစဉ်ဖြစ်ကြောင်း၁၁ချက်ပေါ့ဟုတ်ပြီလားအဲ့တော့ဘုန်းကြီးတို့အခုဒီညဆိုလို့ရှိရင်ပြောလိုက်တာသံဃောစဉ်၃ပါးတတိသံဃောစဉ်ပြီးပြီဓမ္မဝိဇ္ဇသံဃောစဉ်ပြီးပြီဝိညာသံဃောစဉ်ပြီးပြီအခုတကယ်တရားလုပ်ကိုလုပ်တဲ့သူမှမဖြစ်မနေရှိရမယ်ချက်၃ချက်မဖြစ်မနေပြည့်စုံရမယ်တရား၃ပါးသည်တတိယပညာရဲ့ဝိညာဉ်ရဲ့ဘယ်နှမျိုးလဲကဲဒီ၃မျိုးတကယ်ကိုလိုအပ်တယ်နော်အခုရုပ်လို့ရှင်းလိုက်တဲ့တစ်ချက်နာမ်လို့ရှင်းလိုက်တဲ့တစ်ချက်ရှင်းမအားထုတ်လိုက်တဲ့တစ်ချက်လေးမှာဒီ၃မျိုးတွဲဆက်ပြီးတော့ပါသွားမှာကိုဖြစ်မှာကဲဒီပညာများနှလုံးသွင်းကြည့်စဉ်းစားကြည့်ကိုမတင်ရှားတဲ့သဘောတရားရုပ်လို့ရှင်းလိုက်တဲ့အချိန်ခါမှာဘုရားပြိတ္တရုပ်လို့ရှုနိုင်ဖို့တတိမထားရင်တတိမထားပဲနဲ့နေတဲ့သူအတွက်ဒီလိုရှုမှတ်စေစိတ်ဘလုံးမှမဖြစ်လာဘူးအဲ့တော့တစ်တတိပါနေပြီပေါ့ရုပ်လို့တစ်ချက်ရှုလိုက်ရင်ဘာပါနေလဲတတိပါဒါရုပ်ပြားပဲကိုမထင်ရှားဖြစ်နေတဲ့ပူရာတွေအေးရာတွေညောင်းတာတွေတောက်ပြင်းတာတွေနာကျင်ကြိုက်ခင်းတာတွေခန္ဓာကိုယ်ထဲဖြစ်ပေါ်နေတဲ့သဘောတရားတွေဒီရုပ်တရားပါပဲလို့သိလိုက်တာကပညာရုပ်ကိုယုံမှန်းပြလိုက်တာပါလေအဲအဲ့လိုပဲသိတဲ့အသိကနန္တရားပဲပူတယ်လို့သိတယ်အေးတယ်လို့သိတယ်ညောင်းကြိုက်နာကျင်နေတယ်လို့သိတဲ့သိသည်နန္တရား ဒါဟာနာမည်လို့သိလိုက်တဲ့အချိန်ခါမှာပညာပါတယ်။တစ်ချက်သိလိုက်တဲ့အချိန်ခါမှာသတိနဲ့ပညာတကူမပါဘူးလား။တစ်ချက်သိလိုက်တဲ့အချိန်ခါမှာသတိနဲ့ပညာပါနေပြီ။ဒီနေရာမှာဘုန်းကြီးတို့ပြိဿဆက်ခါဆက်ခါဖြစ်နေဖို့အတွက်နောက်ကနေပန်းလိုက်ပေးရမယ်။ဝိရိယလိုက်ပေးရမယ်။ကတစ်ချက်တည်းရှိလို့ပြီးတာမဟုတ်ဘူး။ရုပ်လို့တစ်ချက်ရှိအောင်နာလို့တစ်ချက်ရှိအောင်နဲ့ဘုန်းကြီးတို့ပြိဿကမင်းရဲ့ပုံညာနိဗ္ဗာန်ကိုတခါတည်းတန်းရသွားတန်းပြီးသွားလို့ရှိရင်တော့ဝိရိယမလိုဘူးပေါ့။နော်။ဒါပေမဲ့လူပေါ်ကဒီရုပ်ဒီနာဓမ္မတွေကိုလည်းမသိသေးဘူးမမြင်သေးဘူး။ယုံနာတရားတွေကိုအခြေခံကသိမြင်ရမယ်။မင်းရဲ့ပုံညာပေါ်လာဖို့နောက်ကနေဝိရိယစိုက်ထုတ်နေရမယ်။အချိန်မောင်းများစွာရှုမှတ်နေတယ်ဆိုတာဒီဝိရိယအဆက်မပြတ်ရှုမှတ်နေတယ်ဆိုတာလေဝိရိယပဲ။နော်။ကနေ့တိုင်းနေ့တိုင်းဘုန်းကြီးတို့ပြိဿဆုမှတ်နေတယ်ဆိုတာလည်းပဲဝိရိယပဲအဲ့ဒီဝိရိယကနောက်ကနေအာဖြစ်ပြီးကုညီပြီးလို့ရှိရင်တရားသိတရားမြင်လေခဏလေးတိုးတက်တယ်ပေါ့ဥမာပြတိုက်ပွဲတစ်ပွဲတိုက်ခိုက်နေကြသူနိုင်ကိုနိုင်တိုက်နေကြရန်သူနဲ့တိုက်ပွဲဝင်နေတဲ့အချိန်ခါမှာကိုယ့်ဘက်ကအကြအကျုံးတွေများနေပြီမလုံးမမအောင်မြင်တော့ဘူးပေါ့တပည့်ရံတို့ကအင်အားပိတ်ကောင်းနေအနိုင်ရတော်မီအဲ့ဒီအချိန်ကမှကိုယ့်ဘက်ကဘာလိုလာတော့ဆိုလို့ရှိရင်စစ်ကူလိုလာပြီပေါ့ဟာနောက်ကနေပြီးတော့စစ်ကူရောက်လာတယ်ရံတို့တက်ကိုစားပေါင်းများစွာအင်အားကြီးမားတဲ့စစ်ကူရသွားပြီဆိုလို့ရှိရင်ဘုန်းကြီးတို့ပိဿတီးတိုက်ပွဲမှာမနိုင်ဘူးလားနိုင်နေကိုကိလေသာရံတို့တွေနဲ့တိုက်ခတ်နေတဲ့နေရာမှာကိုယ့်အတွက်စစ်ကူပြီးဝိဒယဖိနပရိသတ်ကိုကူညီပေးပါသည်ဘယ်လိုလဲဝိရိယကကူညီပေးမှာတရားရဖို့အဲ့ဒီဝိရိယကကူညီပေးထောက်ပံ့ပေးလိုက်လို့ရှင်အစိမ့်ဟုံပြင်းပြင်းနဲ့အသိဉာဏ်တွေတခါတည်းထိုးထွင်းပြီးတော့သိသွားတရိပ်ရိပ်နဲ့အလားပြပေါ်သမျှပေါ်လာယုတ်တရားမှတ်တယ်နတ်တရားမှတ်တယ်ယုတ်တရားလည်းသိနေတယ်နတ်တရားလည်းသိနေတယ်ယုတ်တရားနတ်တရားတွေကိုအဆက်မပြတ်ကျူးမှတ်ပြီးတော့တရားသိမြင်နေတိုးတက်သွားပြီဆိုတာဒီဝိရိယတွန်းအားပေးလိုက်မှဖြစ်လာတာပြီ။ဒါကြောင့်တတိနဲ့ပညာရှိပြီးတဲ့အချိန်မှာတတိပညာပြည့်စုံတဲ့ယောဂီတွေနောက်တစ်ခုလိုအပ်ချက်ဒီဝိရိယပံပိုးခြင်း။ဘာသာမောစင်လဲ။ကဲဘုန်းကြီးတို့ယောဂီတွေလည်းအခုတတိလည်းထားတတ်ပြီပေါ့။ရှင်းရမယ့်တရားတွေတတိထားတတ်နေပြီ။ရှင်းမရမယ့်ယုံတဲ့တရားတွေကိုသိနေပြီဆိုလို့ရှိရင်နောက်ကနေပါလိုက်ပေးရမယ်။ဝိရိယလိုက်ပြီးပါတဲ့ဝိရိယလေးတွန်းအားပေးလိုက်လို့ရှိရင်တရားသိမြင်နေပို့ပြီးတော့တွက်လည်လာလိမ့်မယ်မြန်ဆန်လာလိမ့်မယ်တဲ့ဒါကြောင့်မို့လို့ဝိရိယနဲ့စူးစမ်းပန်းစားကျွတ်မှတ်ပွားများအထုတ်နိုင်ကြသဖြင့်ဒုက္ခကပ်ပေးငြိမ်းရမှန်မြတ်နိဗ္ဗာန်ကိုလင်းမြန်တဲ့ကုသနဲ့ရရောက်နိုင်ကြပါစေကုန်သတည်းလို့ဆုတောင်းပြီးတော့ပဲတရားမိကုံချုပ်ကြစို့ဗောဓိယပစ္စယဟောတုဣဒံသောဘုံညမင်္ဂလံပုံညဘာကံသူလည်းပန်သူပမောတံသူသာဓိဝကံနောမြတ်ပါကြီးပါရမီရင်ကျူးဇာနိတုသရောရှင်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုံညမင်္ဂလံဗုဒ္ဓံဟောကြားတရားဒေသနာများဩဝါကိုနာဂမပပြံဟောကြား၍ပွားများခြင်းပြံဓမ္မံကျုကဝါတရားဒီကုသိုလ်ပုံညမင်္ဂလာတိဘောရိယပစ္စာလေးအင်္ဂတစဉ်ကိုပြန်ရှင်းသုခတဘုရင်ပံဘောရိညာဤပစ္စယဥပနိတယမြတ်တိမௌချညာအကြောင်းကောင်းမြတ်တဲ့ထောက်ပံ့သည်ဟောတုစင်စေမသွေဖြစ်ပါစေတည်းဣဒံပုံညဘာကိသဗုဒ္ဓံဟောကြားတရားဒေသနာများဟောဝါကိုနာဂမပပြံဟောကြား၍ပွားများဖြင့်ပြံဓမ္မစုကောအတယတိကုသိုလ်ပုံညမင်္ဂလာဤဘုဗ္ဗံကကိုနေသတိဝသကဘာမနိသညဝိနည်းများစွာတတဝာနန္ဒမန္တမြတို့သည်သူလဗန်သူရှင်လန်းကြည်မြေဝါကွားပုံစီတဲ့တကဲ့သို့ဤဒီငွေစိတ်မှထုံးလျက်အိဋ္ဌယုံတွေ့တူလို့မို့ကြည်နုကိုယ်ခံရယူနိုင်ကြပါစေကုန်သတည်းသူလဗန်ကိုစီကိုစီလုံးကြီးရဲ့ကြည်ပါရှင်ပြေဝါလုံးများသူရယူကြကုန်ပြီ၍ပမောရံသူကိုစိတ်နှပြလို့သာပြည့်ခါကျွယ်မဝမ်းမြောက်နိုင်ကြပါစေကုန်သတည်းဝါပမောရံသူလူပြည့်တယ်မကတတ်ပြီမှာဆက်သွယ်လျက်ထက်နေမြမဆင်းလုံးမပြသတဲ့ကဘာတော်အောင်
Tata omya naya mabhi laya vamya vata. Patana aung sukha gabhi laya. Tadudha aung namaitya aung bhaite tolao naya vasi kongdati.